မြန်မာနိုင်ငံမှာ PJ လို့ခေါ်တဲ့ Jot Passport အလုတ်ကိုင်း Passport နဲ့နိုင်ငံသားထွက်တဲ့သူတိုင်းဟာပြည်ပအလုတ်ကိုင်းတက်တည်ခံ OWIC Smart Card မပါဘူးဆိုရင်ပြည်ပထွက်ခွာခွင့်မရှိတော့ပါဘူးအရင်တော့က MOU သဘောတူညီချက်နဲ့ပြည်ပမှာအလုတ်လုတ်သွားလုတ်သူတွေကလုတ်တဲ့ကတ်ကိုအခုချိန်မှာတော့ PJ Passport ကိုင်းသူတိုင်းပြရမယ်ဆိုပြီးတော့ October 15ရက်နေ့ကလူဝင်မှုကြီးကြပ်ရေးကတက်မှတ်လိုက်တာပါဒါကြောင့်မလို့လေရင်ပေါ်တက်ခွင့်မရပဲနဲ့လေစိတ်ကနေပြန်လာရသူတချို့ရှိနေပါတယ်။ရန်ကုန်ကလာတဲ့တရင်အလိမ်မာပြောပြပေးပါရှင်
။မြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ် passport အမျိုးအစားအမျိုးမျိုးရှိတဲ့တွေက PJ လို့အများသိကြတဲ့ Job Passport ကိုင်းဆောင်သူတွေအနေနဲ့ပြည်ပအလုပ်ကိုင်းသက်တည်ခံ OWIC Smart Card ပြနိုင်မှာနိုင်ငံသားထွက်ခွင့်ရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနကသတ်မှတ်ချက်အစ်စ်ထုတ်ပြန်လိုက်ပါတယ်။အောက်တိုဘာ15ရက်ရက်စွဲနဲ့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ခဲ့ပြီး16ရက်နေ့မှာစတင်အကောင့်ထဲပေါ်ဆောင်ရွက်ခဲ့တာကြောင့်နိုင်ငံသားကိုထွက်ခွာမဲ့သူတချို့ပြည်ပထွက်ခွင့်တားဆီးခံရပြီးလေစိတ်ကနေပြေပြင်းခေစားရပါတယ်။ပြည်ပအလုတ်ကိုင်းအလုတ်တဘာတက်သေးဆိုင်ကပြား OWIC ကိုအရင်ကအစိုးရအချင်းချင်း MOU လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေစီအလုတ်သွားလုပ်သူတွေကပြဖို့လိုအပ်တာဖြစ်ပေမဲ့အခုအခါမှာတော့ PJ Passport ကိုင်းသူဖယ်သူမဆို OWIC Smart Card ပြမှာထွက်ခွာခွင့်ရမှာဖြစ်တဲ့အတွက်အားလုံးအတွက်ခက်ခဲကုန်တယ်လို့ရန်ကုန်အခြေစိုက်ပြည်ပခီးသွားအေဂျင်စီတစ်ခုကတာဝန်ရှိသူတို့ကပြောပါတယ်
။ PJ သမားတွေဆိုလို့ရှိရင် OWIC ကပါမသွားရမယ်ဆိုတာကအရင်တော့ကကျမတို့တည်ထားတာကဂျပန်နဲ့ကိုရီးယားခိုင်နဲ့ဒီကနိုင်ငံအမှုတွေထိုးထားတဲ့အလုပ်သမားအလုပ်ကိုင်ရှာဖွေရေးအေဂျင်စီကတော့အရင်ကတော့အစိုးရနဲ့ဒီကအစိုးရဆိုပြီးတော့အမှုထိုးထားတဲ့အဲ့ဒီအစာချုပ်အရာလွတ်တဲ့အလုပ်သမားတွေတောင်းနေဒီကတ်လို့ပဲဆိုတာကျမတို့တည်ထားဘူးလေဟိုအရင်တော့ကပေါ့နော်ဒီကြေဖြစ်ပြီးတော့ခုန OWIC ကမပါရင်တော့ဆက်လို့မရတော့ဘူးအဲ့ကောင်တွေပြောတဲ့သဘောအဲ့ဥပဒေအရခုမှ15ရင်းနဲ့ဆက်ထုတ်ပြီးဆက်ချောင်းနဲ့ဆက်ပြီးအရှင်းလုပ်တာဖြစ်တယ်ဘယ်သူမှမသိထားရတော့အကုန်လုံး block ထားရတာပေါ့ချစ်ချင်းတော့ဘယ်သူမှအရှင်းနေပြီ
မြန်မာနိုင်ငံမှာတင်မောသားတွေစောင်းသားတွေအပန်းစီအလဲခီးထွက်သူတွေကလွဲလို့နိုင်ငံသားအလုပ်သွားလုပ်နေသူတွေက PJ Passport ကိုသာလျှောက်ထားကိုင်းဆောင်ကြတာဖြစ်ပါတယ်တချို့ကလည်းပွဲစားတွေကတစ်စိလျှောက်ထားကြတာမို့ PJ Passport ရထားသူတွေလည်းရှိပါတယ်အခုတော့ OWIC ကပ်ကြဖို့လိုတယ်လို့သတ်မှတ်လိုက်တဲ့အတွက်တော်တော်များများအခက်တွေ့နေကြပါတယ်ဒီစမကလုပ်ဖို့အတွက်နေပြည်တော်ကလုံကိုရှောက်လာတရားမှာဖြစ်သလိုကြက်ရဖို့အလုပ်ခွင့်အကျိုးအွန်လိုင်းတင်တဲ့လက်တက်ဖို့လိုပါတယ်အဲ့လိုအစစ်အစစ်လိုအပ်ချက်တွေအပြင်စမကရဖို့အချိန်ဘယ်လောက်လိုသလဲဆိုတာအတိအကျမသိနိုင်တဲ့အတွက်ပို့အခက်ခဲဖြစ်နေကြတယ်လို့ခီးသွားအေဂျင်စီတစ်ခုကပြောပါတယ
်လူကလုံခွင့်ရှိတယ်ဘလို့ဥပဒေရှိတယ်ဘာလဲဆိုတော့ဒီလူတွေကြားထဲမှာဘယ်မှမသိဘူးကျွန်တော်လည်းမသိဘူးအကုန်လုံးကကုလားလိုနေပြည်တော်ကလောက်သမားရုံးကိုဖုံးစံမိထားတယ်ကြောင်လည်းမသိဘူးလို့လောက်အောင်မဲ့ဥပဒေရတယ်သူတို့ကိုယ်တိုင်မိလိုက်တော့သူတို့ရဲ့အိမ်ဖို့နည်းလိုက်ရုံကပြောတာကြတော့သူတို့ကိုယ်တိုင်မသိဘူးတဲ့
တိပါကိုထွက်မဲ့အလုပ်သမားတွေကိုတရားမဝင်ပုဂ္ဂိုလ်အဖွဲ့အစည်းတွေကတရားမဝင်ပို့ဆောင်တာတွေမဖြစ်စေဖို့အတွက်နိုင်ငံတွင်းကမထွက်ခွာမီအပြည်ပြည်ဆိုင်ရာလူစိတ်တွေမှာအလုပ်သမားဝင်ကြီးဌာနကထုတ်ပေးထားတဲ့တက်တန်းရှိတဲ့တိပါအလုပ်အကိုင်းအလုပ်သမားတက်ထိတ်တဲ့ကပြား OWIC ပါပါပါစီစီရမယ်မပါရင်ထွက်ခွာခွင့်မပေးဖို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဌာနလူဝင်မှုကြီးကြပ်ရေးဦးစီးဌာနကအောက်တိုဘာ15ရက်နေ့ကထုတ်ပြန်တဲ့ညွှန်ကြားချက်မှာရေးသားထားပါတယ်အဲ့ဒီညွှန်ကြားချက်ကိုမတိတူတော်တော်များများရှိနေကြတာဖြစ်ပါရဲ့ရှင်